မင်္ဂလာပါခင်ဗျာအင်္ဂါညတရက်လေးလိုင်းအစည်းအဝေးကနေကြိုဆိုပါရစေ1962ခုနှစ်နောက်ပိုင်းတောက်လျှောက်ပေါ်လေမျိုးဆက်အသီးသီးဒီတပါဒီယာနာရှင်နဲ့ဆီယနာရှင်စန့်ကျင်ရေးလှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးတော့နိုင်ငံရေးပါတီအသစ်တစ်ခုထူထောင်မှုတွေလုပ်နေကြပါတယ်ပြည်သူလူထုကြိုးစားဖို့အခြေခံတဲ့ရှေးရှုတဲ့နိုင်ငံရေးပါတီတွေပေါ်ထွန်းဖို့ဆိုပြီးတော့လက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်နေတဲ့လူတွေကပြောထားတာရှိပါတယ်ဆိုတော့ဒီနိုင်ငံရေးပါတီထူထောင်မှုအသစ်တရထူထောင်မှုလုပ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗောဓမြို့တွေဆွေးနွေးကြဖို့ပါပြည်နိုင်ဆွေးနွေးပေးဖို့အတွက်ဒီပါတီထူထောင်မှုအဓိကလုပ်နေသူတွေထဲမှာစုပေါင်းပြီးတော့ထူထောင်မှုတဲ့အဓိကလုပ်နေသူတွေထဲမှာလူအပအဝင်ဖြစ်တဲ့ဥက္ကုကိုကြီးကိုဖိတ်ခေါ်ထားပါတယ်နောက်တစ်ခုကတော့ဒီပါတီထူထောင်မှုအတွက်လုပ်နေကြတဲ့အထက်မှာတိုက်ရိုက်ပါဝင်တာမဟုတ်တဲ့နိုင်ငံရေးကျင်းသားများအကျဉ်းသားဟောင်းများအဖွဲ့ကဥဆောင်ကော်မတီဝင်တူဖြစ်တဲ့ဥတ္တမောင်ဦးကိုဖိတ်ခေါ်ထားပါတယ်ဥက္ကုကိုကြီးနဲ့ဥတ္တမောင်ဦးတိုက်ရိုက်လေလံစီစဉ်ကနေကြိုဆိုပါတယ်မင်္ဂလာပါခင်ဗျာကျွန်တော်တို့ဒီလိုင်းကနေဆွေးနွေးမဲ့တော်ရရှင်တွေရှိပါတယ်။မှတ်ချက်ပေးပြီးတော့ဆွေးနွေးထားကြတာရှိပါတယ်။ဆိုတော့အရင်ဆုံးကျွန်တော်ဥက္ကုကိုကြီးကိုမေးပါရစေ။ဥက္ကုကိုကြီးတို့အခုလုံနေကြတဲ့ဟာကဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပါပြီလဲခင်ဗျာ
။ဟိုကျွန်တော်တို့ကဒီအလုပ်တဘောဆွေးနွေးညှိနှိုင်းမှုတွေကတော့အချိန်တော့များစွာကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်။အခုနောက်ဆုံးကျွန်တော်တို့စီစဉ်နေတာကတော့နိုင်ငံရေးပါတီတရပေါ်ပေါက်လာရေးအတွက်တွေ့ဆုံဆွေးနွေးပွဲကျွန်တော်တို့မတ်လ30ရက်31ရက်နှစ်ရက်မှာကျွန်တော်တို့ UMFCCI မှာကျွန်တော်တို့ဖိတ်ကြားထားတဲ့ရဲဘော်တွေနောက်ကျွန်တော်တို့နယ်ပယ်အစည်းအဝေးပုဂ္ဂိုလ်တွေနဲ့အဲဒီတွေ့ဆုံဆွေးနွေးပွဲလေးလုပ်ဖို့ကျွန်တော်တို့စီစဉ်ထားပါတယ်။အဲဒီတွေ့ဆုံဆွေးနွေးပွဲမှာဆွေးနွေးအကြံပြုချက်တွေ၊ပြင်ပချက်တွေကိုစုစည်းပြီးတော့မှနိုင်ငံရေးပါတီပေါ်ပေါက်ဖို့အတွက်မူဝါဒဘိုင်းဆိုင်ရာတွေနောက်ပြီးတော့ပြည်သူ့ဆော့ပုံဆိုင်ရာဖိတ်စာတွေကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်။
โอเคဆိုအဲ့မတ်30 31ရက်2ရက်လုတ်ဖို့စီစဉ်ထားတဲ့ဆွေးနွေးပွဲမှာစုစုပေါင်းလူပဏျောလောက်တက်ပြီးတော့ဆွေးနွေးကြမယ်လို့ကိုကိုကြီးတို့ခန့်မှန်းထားပါတယ
်အခုကတော့ကျွန်တော်တို့ဒီအီးမေးလ်နဲ့စာနဲ့အဆိုပြုချက်ပေါ့လေအကြံပြုချက်တွေကိုကျွန်တော်တို့တောင်းထားတာတွေရှိတယ်လို့အဲ့ဒီနေ့မှာပြင်ပဆွေးနွေးမဲ့သူတွေနောက်တစ်ခါအပြန်အလှန်ပြည့်တက်သေးတာနေပြီးတော့ဆွေးနွေးကြောကြမဲ့သူတွေကိုပါဖိတ်ထားတာတော့ကျွန်တော်တို့ခန့်မှန်းဒီအားဖြင့်ကျွန်တော်တို့အရောက်အားရပတ်ဝန်းကျင်လောက်အတွက်ကျွန်တော်တို့ပြင်ဆင်ထားပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဦးတမောင်ခင်ဗျာဦးတမောင်ကကျွန်တော်ခုနအစောပိုင်းမှာညီတန်းမိတ်ဆက်ပေးခဲ့တယ်လို့ဒီလက်ရှိနိုင်ငံရေးပါတီတစ်ထူထောင်ဖို့လုပ်နေတဲ့အထက်မှာတိုက်ရိုက်တော့ဦးတမောင်ကမပါဘူးနော်အဲ့ဒါဟုတ်ပါသလား
။ဟုတ်ပါတယ်ခင်ဗျာကျွန်တော်တိုက်ရိုက်တော့မပါပါဘူ
း။ဟုတ်ကဲ့ဆိုတော့အခုလိုမျိုးမျိုးဆက်အသီးသီးကနိုင်ငံရေးပါတီတစ်ရထူထောင်ဖို့လုပ်နေတဲ့ဆိုတဲ့တဲ့တင်းကိုကြားတဲ့အချိန်မှာဦးတမောင်စိတ်ထဲပထမဦးဆုံးပေါ်လာတဲ့အတွေးလေးပြောပြပါလားခင်ဗျာဘယ်လိုထင်မိပါသလဲ
ပထမဦးဆုံးပေါ်လာတဲ့အတွေးကတော့ဗျာကျွန်တော်ကဒါကိုမူအားဖြင့်ငကိုယ်တည်းကလက်ခံထားပါတယ်အဲသို့တော်လည်းဒီလိုဖြစ်ဖို့အတွက်လည်းလွန်ခဲ့တဲ့3-4နှစ်တည်းကကျွန်တော်စိုက်တွန်းခဲ့ပါတယ်သို့တော်လည်းဒီအချိန်ကတော့နော်ဒီပါတီတစ်ခုထူထောင်မှုအရေးအားဖြစ်တဲ့အချိန်လေအရန်နောက်ကျနေပြီကြံနေပေါ့နော်ပြန်ပြီးတုံ့ပြန်တဲ့အကြောင်းကြီးလေကျွန်တော်တို့ရှိနေတယ်လို့ထင်တဲ့အတွက်ကြောင့်လက်ရှိအချိန်မှာဒါကူတော့ပြန်ပြီးဆွေးနွေးတဲ့လေပြန်ပြီးစဉ်းစားတဲ့လေလို့ကျွန်တော်ကတော့မြင်ပါတယ်ဗျာ
ဆိုလိုတာကဥတ္တမောင်ကအခုချိန်မှာနိုင်ငံရေးပါတီနောက်ထပ်အသစ်တစ်ခုမလုပ်တင်သေးဘူးပေါ့အဲ့လိုမြင်တာလားခင်ဗျာ
ဟုတ်ကဲ့ပါအဓိကကတော့ကျွန်တော်အဲ့လိုမြင်တာကတော့လူတို့ရဲ့ mindset ကြောင့်ပါနော်လူတို့ရဲ့စဉ်းစားပုံကဟိုတမျိုးဖြစ်နေတဲ့အခါမှာကျွန်တော်တို့ကနိုင်ငံရေးပါတီအသစ်တစ်ခုကိုလူထုကလက်ခံဖို့နည်းနည်းအဆင်သင့်မဖြစ်သေးဘူးလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ခင်ဗျကိုကိုကြီးဟဲ့လားဒီလိုမျိုးပါတီတစ်ရက်ပေါ့လေအဓိကကတော့ဟဲ့လား88မတိုင်ခင်မျိုးဆက်အသီးသီးနောက်88မျိုးဆက်နောက်ပိုင်း96 98မျိုးဆက်စသည်အားဖြင့်ဒီမျိုးဆက်တွေအားလုံးစုပေါင်းပြီးတော့ခိုင်မာအားကောင်းတဲ့နိုင်ငံရေးပါတီတစ်ခုလုပ်ပါဆိုပြီးတော့ခုနဥတ္တမောင်ပြောတဲ့ထက်မှလည်းပါပါတယ်လွန်ခဲ့တဲ့နှစ်3-5နှစ်ခရီးကပြောကြဆိုကြတဲ့အတန်းတွေကျွန်တော်တို့လည်းကြားခဲ့ပူပါတယ်။ဘာကြောင့်ဒီနေ့အခုအချိန်ကြာမှဒီလိုလှုပ်ဖို့အတွက်ဖြစ်လာရတာပါလဲခင်ဗျ
။ကျွန်တော်တို့ကဒီအရင်မတိုင်ခင်ကတည်းကလည်းကျွန်တော်တို့စဉ်းစားချက်တွေရှိတယ်တိုက်တွန်းချက်တွေလည်းရှိပါတယ်။ဆိုတော့လည်းပဲအကြောင်းအကျောင်းတွေကိုထောက်ပြီးတော့ကျွန်တော်တို့ပထမအဆင့်ကတော့ဒါစနစ်ဟောင်းကိုဖယ်ရှားဖို့အတွက်ကျွန်တော်တို့အားကောင်းကောင်းနဲ့ဝိုင်းရံပေးရမယ်ဆိုပြီးတော့ကျွန်တော်တို့တောက်လျှောက်ဝန်းရံလာခဲ့တာမှာဒါပြီးခဲ့တဲ့ရွေးကောက်ပွဲမှာဆိုရင်ဒီရွေးကောက်ခံဖြစ်တော်ကိုယ်စားလှယ်အားလုံးရဲ့80ရာခိုင်နှုန်းကျော်အထိဒါကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအနိုင်ရရှိခဲ့တာရှိပါတယ်။အဲတော့ပထမအဆင့်ကဘူးပြောင်းကာလကတော့ဒါကျွန်တော်တို့ဖြတ်တန်းခဲ့ပြီလို့ကျွန်တော်တို့ကမြင်ပါတယ်။နောက်တစ်ခုကတော့တကယ်ဒီမိုကရေစီဆန်ခြင်ဆန်ညွှန်းနဲ့ပြည့်ဝတဲ့အဆင့်ကြီးဆက်သွားဖို့ဆိုရင်ပြည်သူတွေကြားထဲမှာပါ တကယ်ကိုရွေးချယ်စရာတွေပေါ်လာဖို့လိုပါတယ်ကျွန်တော်တို့ရှင်းလင်းလုံးကြွေးကြော်တာဒီမိုကရေစီရရှိရေးဆိုတာတကယ်ကအခုဝါဒထွန်းကားအောင်လုပ်ရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အခုဆောင်ရွက်မယ်ဆိုတာလဲရှင်းလင်းလုံးကြွေးကြော်တဲ့အကိုဆက်လက်ပြီးတော့အကောင့်တွေပို့ဖို့ဆိုရဲဒါကျွန်တော်တို့ကျောင်းသားတွေအဲ့ဒီချိန်တုန်းကဆောင်ရွက်ခဲ့တဲ့သူတွေအားလုံးမှာတာဝန်ရှိနေတယ်ဒီတာဝန်ကိုဖြည့်ဆည်းဖို့အတွက်ကျွန်တော်တို့အခုလိုမျိုးစူးစမ်းတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆက်တွဲမိကွန်းလေးတစ်ခုပဲဆက်ပေးပါရစေဦးကိုကြီးကုနာပြောတဲ့ခါမှာရွေးချယ်စရာပေါ်လာဖို့နောက်ထပ်ရွေးချယ်စရာပေါ်လာဖို့ဆိုတော့အခုလက်ရှိမှာကိုပဲရွေးချယ်စရာနိုင်ငံရေးပါတီတွေအတော်များများရှိပါတယ်ဆိုတော့အခုကိုကြီးတို့အနေနဲ့ကလက်ရှိရှိနေတဲ့နိုင်ငံရေးပါတီတွေကိုဒဲကတင်ရွေးချယ်ဖို့ပြည်သူလူထုအတွက်မလုံလောက်သေးလို့နောက်ထပ်တစ်ခုထပ်ပြီးတော့ရွေးချယ်ဖို့ကန့်လန့်တဲ့သဘောလားခင်ဗျာ
ဟိုတစ်ခုကကျွန်တော်တို့ဒီမဲပေးတဲ့ပုံပဒံတွေကိုကျွန်တော်တို့ပြန်ပြီးတော့လေ့လာတဲ့အခါမှာ1990ဒါဟို2008ပြည်သူ့ဘုံနဲ့ပတ်သက်တဲ့လူ့ကဏ္ဍခံယူပွဲဟိုလက်ရင်းရွေးကောက်ပွဲက1990 2010 2012ဒါပြရွေးကောက်ပွဲ2015အခုရွေးကောက်ပွဲတွေပြန်ကြည့်ရင်ဟိုလူလူရဲ့စိတ်ထဲမှာကအရင်စနစ်ဟောင်းကိုမလိုလားဘူးဆိုတာကိုပြတာတဲ့အနေနဲ့ဟိုတစ်ဖက်ကစန့်ကျင်ကြောင်းတစ်ဖက်ကိုထောက်ခံပြီးတော့မဲပေးတဲ့ပုံစံကိုတော်တော်များများတောက်လျှောက်ကျွန်တော်တို့တိုက်တူတရီရမယ်ပါဘူးအဲ့တော့တကယ်တကယ်ကဒီမိုကရေစီကိုနောက်တစ်ချက်တက်တော့မယ်ဆိုရင်ကျွန်တော်တို့ကစောင့်ကြည့်ကြောင်းမဲပေးရုံနဲ့မကဘဲပါတီ A B C D E အစစီတစ်ချက်ရှိတဲ့အထဲမှာကဘဲပါတီကိုပို့ပြီးတော့ကြိုက်လို့ရွေးတယ်ဆိုတဲ့အခြေအနေပေါ့အသင့်တစ်ခုကိုရောက်ဖို့ကျွန်တော်ဆက်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကဟိုနိုင်ငံရေးသကလုံးနဲ့ပြောရင်တော့ဒီ protest vote ဆိုတာကတစ်ဖက်ကစန့်ကျင်ကြောင်းမဲပေးပြီးတော့ဒါဟိုအတန်တိတ်စံသားပြတယ်တဘောပေါ့အဲ့တော့နောက်တစ်ချက်ပြဖို့အတွက်ကကျွန်တော်တို့က prefer vote ကြောင်းပို့ပြီးတော့ကြိုက်လို့ရွေးတယ်ဆိုတဲ့အခုဖြစ်လာအောင်ကျွန်တော်တို့ကစူးစမ်းရမယ်ဒါမှလည်းပါတီစုံဒီမိုကရေစီကအားကောင်းမှန်းပြီးတော့အပြန်အလှန်စစ်ဆေးဖိနှိပ်နေတဲ့ကျွန်တော်တို့ပြည်သူတွေအတွက်ကိုတပြည့်ချိုးပြနိုင်တဲ့ပါတီစုံဒီမိုကရေစီဆင်းရဲဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုယုံကြည်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒါပါဝင်ဆွေးနွေးမယ်တို့ရရှင်တို့ဆက်တဲ့ဖိတ်ခေါ်ပါမယ်ခင်ဗျာပထမဦးဆုံးကတော့စကိုင်းတိုင်းမြင်းမှုမျိုးကဒေါက်တာတန်းတင်ပါတော်တော်တန်းတင်ခင်ဗျာအခုပါတီတိထူထောင်မှုလုပ်နေကြတယ်ပေါ့ဘလို့မြင်ပါသလဲထူထောင်မှုလုပ်နေတဲ့လူတွေကိုဘယ်လိုအကြံပေးချင်ပါသလဲလူရင်းတူရှင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒေါက်တာတန်းတင်ပါခင်ဗျာကျွန်တော်ပါတီတိကိုကြိုးလိုပါတယ်ဒီပါတီကိုကျွန်တော်တို့က1988ကတည်းကကျွန်တော်ကကျောင်းသားတွေကိုဖွဲ့စည်းနေခြင်းပါကျွန်တော်1988မှာဂျန်ဝန်ဆေးဦးကြီးမှနောက်ပြီးဆုံးကျွန်တော်လုပ်ခဲ့တဲ့ဆရာဝန်တစ်ယောက်ပါအဲ့ဒီရကကျွန်တော်ကိုကိုကြီးနင်းကိုနိုင်တို့ကိုကျွန်တော်ပါတီဆွဲနေကြမှာဒါပေမဲ့ဖြစ်မလာဘူးပေါ့ခင်ဗျာအဲ့တော့ကျွန်တော်တခုမှားနေတာကဥကိုကိုကြီးတို့ကိုနော်ဒါကတော့ကျွန်တော်တို့ညီကြောင်းမင်းရင်းပြတာမဟုတ်ပါဘူးပါတီဝင်တွေကိုရွေးတဲ့အခါမှာအတ္တဟိတနော်ပြေကြပါနိုင်ငံကြီးလောက်မစားကြပါနဲ့ပြည်သူနဲ့အမြဲတည်းပါပြည်သူဆန္ဒကိုလေးစားပြီးဖိတ်ထားပါအမျိုးကျဲခံရလို့ရှိရင်လည်းဘဝကိုမမေ့ရပါနဲ့ပြည်သူကိုပေးထားတဲ့ဂရုတွေကိုလည်းတည်ပါစေနိုင်ငံရေးတည်တဲ့ပုဂ္ဂိုလ်တွေပါတီဝင်တွေမဖြစ်ကြပါစေနဲ့ကြာမွေးတပီးမွေးတွေချောင်ကြပါအောက်စုမခွဲပါနဲ့ကိုချင်းတီလာနဲ့ပြည်စုံသူအာဏာမျိုးသူများကျွန်တော်တို့ရွေးချယ်ပေးရပါလို့ဥပုဂ္ဂိုလ်ကြီးတွေကိုကျွန်တော်ကအပြန်ပေးလို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒေါက်တာတန်းတင်ပြောတာကိုဥပုဂ္ဂိုလ်ကြီးလမ်းပေါ်မှာရှိနေတဲ့အတွက်စက်ထဲမှာပဲအချိန်ထဲမှာပဲကြားမှာပါဥပုဂ္ဂိုလ်ကြီးဘက်ကပြန်ပြီးတော့ဆုံးဖြတ်ချင်တာရှိခဏလေးစောင့်ပေးပါကျွန်တော်နောက်ထပ်သောတာရှင်ပြောက်ကိုတစ်ဆယ်တည်းဖိတ်ခေါ်လိုက်ချင်လို့ပါပြေမျိုးကကိုတင်ထေဝင်းကိုတင်ထေဝင်းဘလို့မြန်မာသလဲဘယ်လိုအကြံပေးချင်ပါသလဲလူရင်းတူရှင်ဆွနေပါခင်ဗျာ
ကျွန်တော်တို့အကျိုးဆုံးလေဗျာညာတော့ဘွက်တင်တဲ့အချိန်ကာလလေးရောက်နေပြီလို့ကျွန်တော်တို့အမြင်နဲ့ဘာလို့လဲဆိုရင်နံပါတ်1အချက်ကလက်ကျေချိန်ကြီးကျွန်တော်တို့တိုင်းပြည်မှာဒီလိုပြည်စီရန်များကြီးကဒီလိုကရက်တွေကတောင်းကြနေတော့ပဲဒါကြောင့်မို့လို့ဘွက်စီချင်တယ်ပေါ့နော်နောက်နိုင်ငံရေးသမားစစ်စစ်တကယ်ရင်ပတ်ကြီးနဲ့ကန်စားတဲ့နိုင်ငံရေးသမားစစ်စစ်ကိစ္စသူလူဒန်းသားတွေနဲ့ဖွဲ့စည်းတဲ့နိုင်ငံရေးပါတီတရပေါ်ထုတ်စေခြင်းကနံပါတ်1ကတော့ကျွန်တော်စစ်အာဏာရှင်တွေဖွဲ့စည်းကြတဲ့အဖွဲ့ကြီးပါတီဖွဲ့စည်းရပြီးဒုတိယနေရာအနေပြီးတော့တတိယစတုတ္ထပစ္စမဆိုတဲ့နေရာတွေကိုအကယ်၍များအခုလိုနိုင်ငံရေးပါတီတရပေါ်ထုတ်လာမယ်ဆိုရင်သူကတတိယနေရာယူလိုက်ရင်ကျွန်တော်တို့စစ်အာဏာရှင်တွေဖွဲ့စည်းကြတဲ့ဒီဘီရိုကရက်ဒီထုံးကားတဲ့ပါတီတရအစစ်စစ်နဲ့အောက်ကိုနှိမ့်ချသွားပြီးနောက်ဆုံးပြီးပြောက်ွယ်သွားမယ်ပေါ့အဲ့ဒီရည်ရွယ်ချက်နဲ့ကျွန်တော်တို့ကအဲ့ဒီဒီမိုကရေစီအားပေါင်းတဲ့လွတ်တော်တရားပြဖို့အတွက်ပေါ်စီစီချင်တာ
ပါဟုတ်ကဲ့ခင်ဗျာကိုတင်တေးဝင်းကျေးဇူးများကြီးတင်ပါတယ်ကျွန်တော်တို့ကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့ဒီအမေရိကန်နိုင်ငံကမောင်တက်တနာကလည်းပဲ 2020ရွေးကောက်ပွဲမှာအရှင်ပြိုင်နိုင်ဖို့အတွက်နိုင်ငံရေးပါတီတစ်ခုဖွဲ့စည်းဖို့ပြင်ဆင်နေတာအလွန်ကောင်းမွန်တဲ့ပြင်ဆင်မှုတစ်ရပ်လိုပဲရင်ဆားယူဆမိပါတယ်တဲ့သူကအကြောင်းပြချက်ချုပ်ပေးထားတာရှိပါတယ်။ဒါ့အပြင်တိုင်းရင်းသားနိုင်ငံရေးပါတီများမှအပ NLD ပါတီစန့်ကျင်ရေးနိုင်ငံရေးပါတီများနဲ့ဆီယနာရှင်စနစ်ကိုအသက်သွင်းကျင်တဲ့နိုင်ငံရေးပါတီတွေရဲ့ခြေလှမ်းတွေရင်းရင်သွားစေနိုင်လိမ့်မယ်လို့ယူဆမိပါတယ်တဲ့။ဒါကျွန်တော်ချုပ်ပြီးတော့ဖတ်ပြတာပါ။ဆိုတော့ဦးတမောင်ခင်ဗျာကျွန်တော်တို့ COD ပေးပို့ထားတဲ့ဆွေးနွေးချက်တွေအပါအဝင်အခုဆွေးနွေးချက်တွေမှာခုနဆွေးနွေးတော်တဲ့လူတွေမှာရောဒီဟာကိုကြိုဆိုကြတာများပါတယ်ဥတ္တမအောင်ကဘာကြောင့်ဒီချိန်မှာမသင့်တော်သေးဘူးလို့ယူဆရဲဆိုတာထပ်ပြီးတော့အခိုင်အမာပြောပါအောင်ခင်ဗျ။
အဓိကကတော့ကျွန်တော်ပထမပြောသလိုပေါ့ဗျာလူလူရဲ့ mindset ပေါ့လူလူကလူဆိုးနဲ့တက်လိုက်ဆိုရဲစဉ်းစားပုံပဲရှိနေတယ်။အဲ့ဒါဒေါအောင်ဆန်းစုကြည်ကသူတို့အတွက်တက်လိုက်သူတို့အတွက် hero အဲ့တော့ဒေါအောင်ဆန်းစုကြည်နဲ့ပြိုင်မယ်ဆိုတဲ့လူတွေအကုန်လုံးဒေါအောင်ဆန်းစုကြည်ကိုစန့်ကျင်တယ်ဆိုတဲ့သူတွေအကုန်လုံးကိုနံပါတ်၁ကတော့လူဆိုးလို့ယူဆနေတဲ့အချိန်ခါဖြစ်တယ်ပေါ့နောက်တစ်ခုဒုတိယအနေနဲ့ကပြောရင်လည်းအခုဥက္ကူကြီးလို့ပေါ့နော်68မျိုးဆက်ဒီပါတီထောင်လို့ရှိရင်လည်းရွေးကောက်ပွဲမှာဝင်ပြန်ရင်ရမယ်လေဟာ NLD ရဲ့မဲကိုခွဲယူရမယ်မဲပဲဖြစ်မယ်ဟိုပြီးခဲ့တဲ့2015ရွေးကောက်ပွဲမှာဆိုရင် NLD ကနော်တချို့နေရာတွေမှာအမဲလေးကထောင်ကနန်းလောက်ပဲတာနိုင်ရတာတွေရှိတယ်အဲ့တော့တကယ်လို့များ NLD ရဲ့မဲကိုခွဲယူရမယ်ဆိုလို့ရှိရင်ဒီဟာကဘာပဲဖြစ်ဖြစ်နော် NLD လည်းမနိုင်ဘူးလို့ဒီဘက်ကလည်းမနိုင်နဲ့လေကြားကတိုင်းစားမဲ့ပေးစိုက်နိုင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်နောက်တစ်ခုကတော့ပေါ့နော်ဒီတော့ဒီဟိုဒီ68မျိုးဆက်ဒီကကဒီလိုမဲကိုခွဲယူနိုင်တဲ့အတွက်တစ်ဖက်ကလည်းပေါ့ NLD ကိုဆန့်ကျင်တဲ့အင်အားစုတွေပေါ့အတိုက်ခံတွေအကုန်လုံးကဒီပါတီထောင်ကျစ်ဖို့အရေးကိုအားပြီးအမြောက်လုပ်နေတဲ့အဥ္စာတွေကိုလည်းကျွန်တော်တို့တွေ့နေရပါတ
ယ်ဟုတ်ကဲ့ဆိုတော့ဥက္ကူကြီးခုနကတော့ဦးတမောင်ပြောတဲ့စိုးရင်ချက်တွေဒီကြိုးချောင်းတင့်လျော်တဲ့စိုးရင်ချက်တွေယူဆချက်တွေလို့ဥက္ကူကြီးတို့ယူဆထားပါသလားမြင်ထားပါသလားဘယ်လိုဖြည့်ရှင်းဖို့ရောစဉ်းစားထားတာရှိပါလဲ
အဓိကကကျွန်တော်တို့ပါတီပေါင်းများစွာရှိတဲ့အထဲမှာပါတီတပူချင်းကိုပဲဖြစ်စေပါတီမှာအဓိကဆောင်ရွက်ကြတဲ့သူတွေကိုပဲဖြစ်စေကျွန်တော်တို့သူတို့ရဲ့ဖြတ်တန်းမှုတမိုင်းကြောင်းတွေရှိပါတယ်သူတို့ရဲ့ရည်ရည်ချက်တွေရှိပါတယ်ဆိုတော့အဲ့ဓာဒီကိုလေ့လာပြီးတော့မှကျွန်တော်တို့ကသုံးသပ်ချက်တွေကိုထုတ်တာကောင်းပါတယ်အဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာတစ်လျှောက်လုံးမှာဟိုပုဂ္ဂိုလ်ကိုလည်းကျွန်တော်တို့ကဘာမှဟိုဂုံပေါ်ပြီးပြောတာမျိုးကျွန်တော်ပြောစရာမလိုတဲ့သူတွေပါအဲ့တော့ကျွန်တော်တို့အခုဆောင်ရွက်တဲ့အခါမှာလည်းပဲကျွန်တော်တို့ဥတီချက်ပါလေကျွန်တော်တို့ရဲ့ပုံဥတီချက်ကပါလေဆိုတာကျွန်တော်တို့မှာခံကြင်မှမှရှိသေးတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဆက်ပြီးတော့စဉ်းစားကြတဲ့ကပါတီမထောင်မြင်ကြတဲ့ကလည်းကျွန်တော်တို့အချိန်ပေါင်းများစွာတိုက်တွန်းခဲ့တဲ့စိတ်ဓာတ်မှာကျွန်တော်တို့မဟာမိတ်ဘူပါဒခံကြင်မှမှရှိဖို့ဆိုတာကိုကျွန်တော်တို့အများအားကျွန်တော်တို့ကန်ဆယ်ခဲ့တယ်အဲ့တော့ကျွန်တော်တို့ကိုယ်တိုင်ပါတီဖြစ်လာခဲ့ရင်လည်းပဲကျွန်တော်တို့မှာဒါကျွန်တော်အရင်ကအင်တာဗျူးတွေမှာကျွန်တော်ပြောခဲ့ဘူးတယ်နီးသောမဟာမိတ်ဝေးသောမဟာမိတ်ဆိုတဲ့မဟာမိတ်နဲ့ပတ်သက်တဲ့ပေါ်ပေါ်ရတာဒီပေါ်လေဒီစားရတာကျွန်တော်တို့ပြောခဲ့ပါတယ
်ဟုတ်ကဲ့
နောက်တစ်ခုကတော့အမျိုးသားပြန်လဲအဆင့်ပေါ့နော်အဲ့ဒီပုံစံမျိုးနဲ့တွားရင်ကျွန်တော်တို့ကဒီလက်ဖက်အင်အားစုတွေအချင်းချင်းကြားထဲမှာပြောနေကြတော့ဘလူးကြီးနိုင်ဆောင်ရဲ့မယ်ဘလူးဆက်ဆံမယ်ဆိုတာဒီအားလုံးကကျွန်တော်တို့ဟိုးအရင်အရင်ကတည်းကအခြေခံနေရှိပြီးသားဖြစ်ပါတယ်ဒါကြောင့်မလို့ဒီ30ချက်ဟာကျွန်တော်လူတဦးချင်းနဲ့အဖွဲ့အစည်းတစ်ခုချင်းစီရဲ့ဖြတ်သန်းမှုတွေကို
ကြည့်ပြီးတော့မှဒါရီကပြောသင့်တယ်သူကျွန်တော်တို့အဲ့လိုမြင်ပါတယ်ဟုတ်ကဲ့ခင်ဗျတော်တော်ဆွေးနွေးမယ်တော်တော်ရှိသူဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုင်းဘွေကုန်းစလိုင်းပါတီတီးတစ်ခုထောင်ဖို့လုပ်နေတယ်ပေါ့ဘလို့မြင်ပါတယ်လဲဘယ်လိုအကြံပေးချင်ပါတယ်ဆွေးနွေးပါခင်ဗ
ျဟုတ်ကဲ့ဟိုဟာကျွန်တော်အကြံပေးချင်တယ်လူညွန်လဲတောင်းပန်တယ်ဘာလို့လဲဆိုတော့စစ်စစ်မြို့ဆေးကကောင်းဆောင်နေနောက်တော့မှအဲ60နီးကနေတော်ဟန်ရေးလုပ်နေတဲ့သူတွေနိုင်ငံချင်းမဟောင်းတွေကတော့ကျွန်တော်အင်းလေဒီကဒီကိုမောင်နှမတွေလို့ပထမဆုံးပြောချင်တယ်အဲ့တော့လူထုရဲ့စိတ်နှလုံးကိုကျွန်တော်တို့တိခောက်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာtop leader ကတော့ဒေါ်အောင်ဆန်းစုကြည်ပဲနောက်ဒုတိယကတော့ဦးမင်းကိုနိုင်ပဲတတိယကတော့ဦးကိုကိုကြည်ပါပဲဆိုတော့အခုကတို့ကတိတပါတီထောင်မယ်ဆိုရင်အခုနဆရာကြီးပြောသလိုပဲပေါ့နော်ကျွန်တော်တို့အင်အားစိုးနေတော့မလားအဲ့ဒါကြောင့်စစ်စစ်စစ်မျိုးစစ်ပွင့်နေလို့အဖွဲ့စည်းကိုအရက်ဖက်လူအဖွဲ့စည်းနေနဲ့ဆက်လက်ပြီးတော့မှနေစီစင်းတယ်နောက်ပြီးတော့ဗာအင်းလေးဒီကိုစစ်စစ်မျိုးစစ်ကစကျွန်တော်တို့တော်လှန်ရေးဟိုဖြစ်တော်တည်းအားလုံးကကိုပါတီလို့သဘောထားပြီးတော့မှအင်းလေးဒီကိုပဲပဲပါတီဟိုနိုင်ငံရေးပါတီလို့ချော်ဗာလေဟိုနိုင်ငံရေးလို့ချင်နေဆိုရင်တော့အင်းလေးဒီကလည်းကျွန်တော်ထင်တယ်2020မှာတော့အဲ့ဒီတော်လှန်ရေးမှာပါဝင်ခဲ့တဲ့စစ်စစ်မျိုးစစ်ဒီကိုသူတို့ဦးစားပေးလိမ့်မယ်ပထမခြေလှမ်းမှာတော့အင်းလေးဒီကသူတို့ပါတီဝင်တွေကိုပုံဦးစားပေးတော့တာတော့သဘာဝကျပါတယ်အဲ့တော့ကျွန်တော်အဆုံးကြီးတယ်နောက်လည်းပြောလဲပြောရဲတယ်အတွင်းကြီးကိုကျွန်တော်နည်းနည်းသိတဲ့ခါကျတော့2020မှာတော့
အဲ့တော့လောလောဆယ်မှာတော့မထောင်သေးဘဲနဲ့ထောင်နေစေနောက်ပိုင်းမှာလုပ်နေဆွေးပူကောင်းမလားလို့အဲ့တော့သူတို့ထောင်နေဆွေးဒုတိယအင်အားကြီးဆုံးဖြစ်လာမယ်ကြာအခုလက်ရှိရှိနေတဲ့ပါတီရီကတော့ဆိုင်းဘုတ်လောက်ပဲ2030မှာလည်းရှိလို့မြင်နေကြဟုတ်ကဲ့ပါဇလိုင်းကျေးဇူးများကြီးတင်ပါတယ်အခုကိုကြီးပြန်ဆွေးနွေးဖို့ရှိမှတ်ထားပြီးပါခင်ဗျာကျွန်တော်တို့ကိုအတန်ဖိုင်နဲ့ပို့ပြီးတော့ဆွေးနွေး
ဆီအာနာရှင်စနစ်ကနေဒီမိုကရေစီစနစ်စီကြိုးပမ်းအားထုတ်ခဲ့ကြတဲ့အတိုက်ခံနိုင်ငံရေးသမားတွေအန်အေဒီပါတီနဲ့တစည်းတလုံးနဲ့ဖြစ်တာကိုတော့ပြည်သူပြည်သားများကမျှော်လင့်ခဲ့ကြတာပါဒါပေမဲ့ဖြစ်မလာခဲ့ပါဘူးဘိုးကြီးမန်းချက်တူကြပါပဲကိုအစုဖွဲ့နဲ့ကိုသာတီးခြားရက်တီလာခဲ့ကြတဲ့အတွက်လဲပါတီတရအနေနဲ့အခိုင်အမာရှိနေတဲ့အန်အေဒီပါတီအနေနဲ့ပါတီဝင်မဟုတ်ခဲ့တဲ့သူတ တီရဲ့စီလုံးညီညွတ်မှုမျိုးကိုတော့ရလာဖို့မလွယ်သေးပါဘူး။အမြင်မတူတဲ့အတိုက်ခံကသဘာဝကျပြီမဲ့အမြင်တူတဲ့သူအချင်းချင်းကတော့မိဘက်ပါတီအဖြစ်သာရည်ရွယ်ထားပြီးဖွဲ့တင်ပါတယ်။စီလုံးညီညွတ်မှုအားကောင်းတဲ့ပါတီကြီးတစ်ယောက်ကိုအတိုက်ခံလုပ်ရတာဟာတခါတလေမှမလိုလားတဲ့အခြေအနေမျိုးကိုရောက်သွားနိုင်ပါတယ်။ NLD ပါတီကခွဲထွက်သွားတဲ့နိုင်ငံရေးသမားကြီးတွေဟာအရေးချင်းရှိတဲ့သူတွေပါ။ NLD ကိုအတိုက်ခံလုပ်တဲ့နေရာမှာတော့သူတို့ရဲ့အရေးချင်းတွေဟာအတိမတ်ပြုမခံရပါဘူး။လက်ရှိအနေအထားမှာ62ခုနှစ်ကျောင်းသားဟောင်းတွေကစ88ကျောင်းသားတွေအထိနိုင်ငံရေးလှုပ်ဆောင်ကြသူတွေဟာအရေးချင်းအသီးသီးတွေရှိနေကြတာမှန်ပေမဲ့ခေါင်းဆောင်တဦးတယောက်အောက်မှာတစုတစည်းတည်းရှိဖို့ကတော့မလွယ်ကူသေးပါဘူး။ဒါပေမဲ့88ကျောင်းသားမျိုးဆက်တွေအပါအဝင်ဒီမိုကရေစီလိုလားကြတဲ့အတိုက်ခံနိုင်ငံရေးသမားတွေဟာအရေးချင်းရှိတဲ့သူတွေဖြစ်တာမို့ကပြည့်ရပြည့်နိုင်ငံရေးသမားပုံစံမျိုးမဟုတ်ပဲ NLD ပါတီရဲ့ဒီမိုကရေစီခရီးစဉ်ကိုထောက်ပြတက်မှတ်ပေးမဲ့ပါတီမျိုးအဖြစ်ထွက်ပေါ်လာမှာကိုတော့ကြိုဆိုရမှာပါပဲဗျာ။
ကျွန်တော်ဥကိုကြီးခုနကတော့ slime ဘွေကုံဆွေးနွေးချက်အခုတခီဥကြော်လင်ဆွေးနွေးချက်အမြင်တွေကကျွန်တော်တို့ရောရောထူးထူးရှိနေပါတယ်တုံ့ပြန်ချက်တွေရောရောထူးထူးရှိနေပါတယ်ဥကိုကြီးတို့အနေနဲ့အဲ့ဒီအမြင်တွေရောရောထူးထူးတုံ့ပြန်ချက်ရောရောထူးထူးရှိနေတဲ့အားတွေကိုမျှော်လင့်ထားပါသလားဘယ်လိုမျိုးရောကိုယ့်ဘက်ကတုံ့ပြန်မှုစဉ်းစားထားတာတွေရှိပါလဲ
ကျွန်တော်တို့ကတော့နိုင်ငံရေးလုပ်တယ်ဆိုတဲ့အခါမှာဟလာဟိုထောက်ခံတဲ့လူရှိတယ်ဟလာဟိုဘာမှမပြောဘဲနဲ့ကြားနေတဲ့လူရှိတယ်တချို့လဲဒါဝိဇဝါဖြစ်မယ်အစကြီးတည်းကဒါတွေကတော့ကျွန်တော်တို့လူအများနဲ့လုပ်တဲ့အခါမှာဒါကျွန်တော်တို့ကြည့်ပြီးတော့ညှော်လင့်ထားရတဲ့ကိစ္စတွေပေါ့သို့တော့ကျွန်တော်တို့ကပါတီပေါင်းမယ်ဆိုတဲ့အချိန်မှာနိုင်ငံရေးနယ်ပယ်ထဲမှာအသုံးများတဲ့သကကလုံးတွေအဲ့ဒါကအတိုက်ခံပါတီလုံးမှာလားလို့တတိယအင်အားစုလားလို့ဆိုတဲ့အားတွေကဒီမှာတော့လူအဖွဲ့အစည်းကြားထဲမှာဒီသကကလုံးတွေနဲ့ပတ်သက်လို့အဓိပ္ပာယ်ဖွင့်ဆိုမှုတွေကအမှုလက္ခဏာဆောင်တာတွေဖြစ်ကြများတယ်အဲ့တော့ကျွန်တော်တို့ကအတိုက်အခံပါတီဆိုတော့အစိုးရကိုပြဿနာရှာမဲ့ပါတီပဲအလကားနေဟလာထိုင်ပြီးတော့အပြစ်ပြောမဲ့ပါတီပဲဆိုတာမျိုးနားလည်နေသွားပြီဆိုရင်ကျွန်တော်တို့ကဒီကိုယ့်ရဲ့မူလရည်ရွယ်ချက်တွေပေါ်မှာအင်မတန်ထိခဲ့တယ်။ဒါကြောင့်ကျွန်တော်တို့စပြောကြတဲ့ကကျွန်တော်တို့တူတောင်မဲ့နိုင်ငံရေးပါတီဟာမူဝါဒတွေအပေါ်မှာအခြေခံတဲ့နိုင်ငံရေးပါတီဖြစ်အောင်လုပ်မယ်။အဲ့ဒီမူဝါဒဆိုတဲ့အခါမှာလည်းအများပြည်သူရဲ့အကျိုးစီးပွားကိုကျွန်တော်တို့ရှေ့ရှုတဲ့အခြေခံတဲ့မူတွေပေါ်မှာကျွန်တော်တို့ဥတည်သွားမယ်။အဲ့တော့ကျွန်တော်တို့ကလည်းဒီအစိုးရပဲပြဒီအစိုးရကတိုင်းပြည်အတွက်ပြည်သူလူထုတွေအကျိုးရှိနေတယ်ဆိုရင်ကျွန်တော်တို့ဖောက်ခံယုံနေမှာမဟုတ်ဘူးပူးပေါင်းဆောင်ရွက်သွားမယ်အဲ့တော့လိုအပ်နေတယ်ဒါရီတော့ကျွန်တော်တို့ကထောက်ပြဖို့လိုတယ်အကြံပြုတင်တဲ့တင်ရင်လည်းကျွန်တော်တို့ကပြည်သူလူထုရဲ့အကျိုးကြီးပွားကိုရှေ့ရှုပြီးတော့ထောက်ပြအကြံပြုသွားမှာသာဖြစ်တယ်ကျွန်တော်တို့ကအဲ့ဒီနိုင်ငံရေးရင်ကျေးမှုထွန်းကားလာစေခြင်းနဲ့အတွက်ကြောင့်ကျွန်တော်တို့ပါတီစထောင်တာတောင်မှအပေါ်ကနေအောက်ကိုဆင်းတဲ့ပုံစံမျိုးပဲနဲ့ကျွန်တော်တို့သဘောထားတွေရယူပြီးတော့ကျွန်တော်တို့ကြဲကြဲပြန့်ပြန့်ပါဝင်တဲ့ပုံစံမျိုးဖြစ်အောင်လုပ်တာဟာဒါကျွန်တော်တို့အတွက်ကတော့ဒါကျွန်တော်တို့နိုင်ငံရေးလောကအတွက်စမ်းသပ်မှုတစ်ခုဖြစ်တယ်လို့ကျွန်တော်တို့အသည့်ဖန်တီးမှုတစ်ခုလည်းဖြစ်တယ်လို့ကျွန်တော်အဲ့ဒီပြောချင်ပါတယ်
ဟုတ်ကဲ့ဆိုတော့ဥတ္တမဦး NLD လက်ရှိ NLD ပါတီထားပါတော့ဥတ္တမဦးတို့အလှတော်စမ်းစုကြည် NLD ပါတီထားပါတော့နောက်ထပ်ခိုင်မာတဲ့အားကောင်းတဲ့ခေါင်းဆောင်မှုတစ်ခုအင်အားစုတစ်ခုပေါ်လာတာဟာမြန်မာနိုင်ငံရေးအတွက်ကောင်းတဲ့ကိစ္စမဟုတ်ဘူးလားခင်ဗျာ
ကောင်းတော့ကောင်းပါတယ်ဗျာကျွန်တော်ခဏတော့ပြောတယ်လို့ပေါ့အဓိကတော့ကျွန်တော်တို့ကပါရဲထောင်ပေါ့နော်အဓိကကတော့လူတို့ကိုပဲဟိုဟာအဆုံးဖြတ်ယူရမှာလीလူတို့ရဲ့ဟိုဟာကစဉ်းစားပုံကကျွန်တော်တို့အစဉ်အသင့်မဖြစ်သေးတဲ့အခါကြတော့ခဏတော့ပြောတယ်လို့ပေါ့ကျိုးတဲ့ဆိုးကျိုးပုံများစီမလားဟလာသူများဝမ်းပါစီမလားဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့ကဖဲ့တင်းစဉ်းစားရပါလိမ့်မယ်သို့တော်လည်းခဏတော့ပြောတယ်ဥပိုလ်ကြီးတို့အပါအဝင်ဒီပါတီထောင်ဖို့လုပ်နေတယ်ဆိုတော့လည်းကျွန်တော်တို့ရဲဘော်တွေပဲကျွန်တော်တို့လည်းယုံကြည်ပါတယ်ဥပိုလ်ကြီးဆိုတဲ့နိုင်ငံရေးကိုအမတန်ယူတဲ့သူကနော်နိုင်ငံရေးကလွယ်လို့ကျန်တာဘာမှစိတ်ဝင်စားဘူးဆိုတဲ့လူကသို့တော်နိုင်ငံရေးပါတီတခုဆိုတာတော့ အနာရယီဒီ
ကျင်းနှံပြီးတော့လောက်ကန်ရမှာဖြစ်တယ်ပေါ့နော်ဟုတ်ကဲ့လက်ကြုံနိုင်ငံရေးလောက်တဲ့ပုံစံမျိုးခိတ်ကူးရင်ပုံစံမျိုးနဲ့တော့နိုင်ငံရေးတစ်ခုကိုမလုပ်သင့်ဘူးလို့ယူလို့ပါဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒါကတော့လုံနေတဲ့လူတွေဘက်မှလည်းဒါနဲ့ပတ်သက်လို့အခိုင်အမာစဉ်းစားချက်တွေရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်အီးမေးလ်နဲ့ဆွေးနွေးထားချက်တစ်ခုကတော့ပါတီသစ်ထူထောင်တာ ဆွေးအားတွေကသာအလုပ်လုပ်နေတာပါရှုံးတဲ့ပါတီတွေပြည်သူပေါ်ကူညီမှုအားနေပါတယ်ပြန်ချင်းပြန်ချင်းကြမှာထပြန်ပြီးအနိုင်ရချင်းလို့တော့မဖြစ်ပါဘူးတဲ့ပြည်သူမဲကိုရချင်းရင်ရုပ်ောက်ပွဲတွေမရှိခင်မှာလည်းပဲပြည်သူတွေလှုပ်ပေးပါတဲ့နောက်ထပ်အားကောင်းပြီးပြည်သူတွေအမှန်တကယ်တိုးတက်မှုမမှန်ကန်ကန်ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတစ်ခုထပ်မံဖြစ်ဆွနိုင်မယ်ဆိုရင်လက်ရှိအခြေအနေတည်းပိုကောင်းလာမယ်လို့ယူဆပါတယ်တဲ့ဒီတော့ရှင်ကတော့သူကအာသာချက်တီအားနေချက်တီဆွန့်ထားပါတယ်ဒါပေမဲ့ကြိုးဆိုတဲ့လေနဲ့ဆွန့်နေထားတာပါဆိုတော့ဥက္ကဋ္ဌကြီးကျွန်တော်တို့အချိန်မိနစ်ဝက်စက္ကန့်40လောက်ရပါမယ်ဥက္ကဋ္ဌကြီးတို့2020ပြည့်နှစ်ရွေးကောက်ပွဲဝင်ဖို့အတွက်ဒီပါတီတစ်တီအချိန်မီအဆင်သင့်ဖြစ်မယ်လို့မျှော်လင့်ထားပါသလားခင်ဗျာ
ကျွန်တော်တို့ကဒီကြားထဲမှာပါတီကူဆောင်ရေးကိစ္စတွေကျွန်တော်တို့ဟလာစစ်လက်အောင်လုပ်တဲ့ကိစ္စတွေနောက်ဆုံးကျွန်တော်တို့ကဒီပါတီမိလာခံသဘောမျိုးဖြစ်ဖို့အတိကျွန်တော်တို့ပြောရင်းချက်ထားပါတယ်အတက်နိုင်ဆုံးကျွန်တော်တို့ဆောင်ရွက်သွားမယ်ကျွန်တော်တို့လုပ်နေတာဒီအားလုံးမှာကျွန်တော်တို့ခေါင်းဆောင်လုပ်ဖို့ဆိုတာတက်ကိုကျွန်တော်တို့နောက်ညီငယ်တွေပါကျွန်တော်တို့မျိုးဆက်တွေလက်ထဲကိုကျွန်တော်တို့ဒီလိုမူဝါဒအခြေခံနဲ့ပါတီတရက်လက်ရှင်ကမ်းနိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးကျွန်တော်တို့လုပ်နေတာဖြစ်ပါတယ်ဒါကျွန်တော်တို့ကိုယ်တိုင်နဲ့အခုဒါကျွန်တော်တို့ဒါ50ကျော်အဲ့တော့55 56ကျွန်တော်တို့ဖြစ်လာပါပြီအဲ့တော့ကျွန်တော်တို့ကအဓိကနောက်မျိုးဆက်ဒီပါပါလာနိုင်ဖို့အတွက်ကိုကျွန်တော်တို့ရည်ရွယ်ပြီးတော့မြန်မာနိုင်ငံမှာတကယ့်ကိုဟိုအရေးချင်
းဟုတ်ကဲ့ခင်ဗျာ
ပါတီစုံတမှုအနည်းပေါ်ပေါက်လာဖို့ရည်ရွယ်တယ်ဆိုတာလေးအဲ့ဒါလေးကျွန်တော်ပြောချင်တာ
ဟုတ်ကဲ့ပါခင်ဗျာပြန်နေဆွေးနွေးပေးတဲ့ဥက္ကူကြီးဥတ္တမောင်ဦးဒါရိုက်ပါဝင်ဆွေးနွေးတဲ့သောတာရှင်တွေအထူးသဖြင့်လေလိုင်းပေါ်မှာနားဆင်ကြတဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ